peace and conflict in Burma ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲကိုလာရောက်ပင်တိုင်ဆွေးနွေးသူတယောက်အနေနဲ့လာရောက်ဆွေးနွေးတယ်လို့ကျွန်တော်သိထားပါတယ်ဆွေးနွေးပွဲမှာနိုင်ငံတကာကမြန်မာနိုင်ငံရဲ့ပြည်ပခအပေါ်သူတို့ဘလို့ရှုမြင်သုံးသပ်ကြပါလဲခင်ဗျာ
ပြည်တွင်းမှာတကယ်လက်ရှိဒီလှုပ်ရှားနေတဲ့လူတွေပေါ့နော်တကယ်မြေပြင်ကိုအခြေအနေကိုသိတဲ့လူတွေပေါ့နော်ပြည်နိုင်ငံတကာမှာဆိုလို့ရှိရင်လည်းဒီလက်ရှိအခြေအနေဘင်္ဂလားဒေ့ရှ်ကိုသွားကြတယ်အဲ့ဒီအခြေအနေတွေပြန်ပြီးဆွေးနွေးတယ်သုံးသပ်တယ်ပေါ့နော်အများသောအားဖြင့်တော့အဖြေရှာတဲ့သဘောပေါ့နော်တန်မတ်ကြီးမြန်မာတန်မတ်ကြီးဦးအောင်လင်းကလည်းတက်ရောက်တယ်ပြီးတော့မြန်မာတန်ယုံဘက်ကလည်းအရန်အပြုသဘောဆောင်ပြီးပေါ့နော်လူလူလားလားနဲ့နိုင်ငံတကာနဲ့ဟိုဒီကိစ္စပေါ်မှာပေါ့နော်ရခိုင်ကိစ္စကိုရခိုင်ရေးကိစ္စကိုဆွေးနွေးခြင်းနဲ့အဖြေရှာခြင်းနဲ့သဘောပေါ့နော်အားလုံးကတော်တော်များများကတော့ရှိနေတဲ့ပေါ့နော်ဘယ်လိုမျိုးအခက်အခဲတွေရှိနေလဲဆိုတဲ့ဟာလေးကိုတင်ပြသွားတယ်ပြီးတော့မြေပြင်ခြေနေတွေမှာဘယ်လိုမျိုးရှိရဲဘာဖြစ်လို့လဲဆိုတော့နိုင်ငံတကာမှာမြင်တဲ့အမြင်နဲ့ပြည်တွင်းကမြင်တဲ့အမြင်တွေကပေါ့နော်တော်တော်ကွဲပြားနေတာပြောကွဲပြားနေတာဖြစ်တဲ့အတွက်ကြောင့်မလို့လေအဲ့ဒါပြန်ပြီးတော့အချင်းချင်းဖလှယ်ကြတဲ့သဘောမျိုးပေါ့နော်အဲ့ဒါမျို
းအဲ့ဒါဆိုရင်မြန်မာပြည်မှာပေါ့နော်ဖြစ်နေတဲ့ပြည်ပခါတွေကမြန်မာပြည်မြောက်ပိုင်းရှမ်းပြည်နယ်ဘက်မှာလည်းဖြစ်နေတယ်အခုရခိုင်ပြည်နယ်မှာလည်းဖြစ်နေတယ်ပေါ့နော်အဲ့ဒီနေရာမှာဒီရခိုင်ကိစ္စကိုပေါ့နော်ဒီနိုင်ငံတကာမှာအာယုံစိုက်ပြီးတော့ပို့ပြီးတော့ပြောနေကြတာကိုတွေ့ရပါတယ်အဲ့ဒါဘာကြောင့်ပါလဲမသိဘူး
အချက်တစ်ခုကကြတော့ရှင်ပေါ့နော်မြန်မာနိုင်ငံမှာတခြားပြည်ပခါတွေဖြစ်နေရဆိုတဲ့ဟာကိုနိုင်ငံတကာကတိတ်မသိကြတာလည်းရှိရပေါ့နော်ဒီပြည်တွင်းစစ်တွေဖြစ်နေရကျမတို့ဒီအရှေ့မြောက်ပိုင်းမှာအဲမြန်မာပြည်မြောက်ပိုင်းမှာဖြစ်နေဒါပေမဲ့တိတ်မသိကြပေါ့နိုင်ငံကစာမျက်နှာမှာတိတ်မရောက်ဘူးဒါပေမဲ့ရခိုင်ရင်းညာကိစ္စကကြတော့ရှင်ပို့ပြီးတော့ပေါ့နော်ထိရောက်တဲ့ပို့ပြီးတော့တိကြပဲပေါ့နော်ဘာလို့လဲဆိုရှင်ဒီဟာကဟို stateless ဖြစ်နေတာပေါ့ဒီနိုင်ငံခေါ်လို့မရှိဘူးပြီးတော့နောက်ကလက်ရှိချိန်တွေမှာကြောက်ရှင်လူအရန်အများကြီးပေါ့ဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်သွားရတယ်အဲ့ဒီလိုအချိန်တွေကြောက်ဒါ humanitarian လူသားချင်းစာနာထောက်ထားမှုဆိုင်ရာပြည်ပခါဖြစ်နေတဲ့ခါကျပို့ပြီးတော့အာယုံစိုက်တာလို့မြင်နေပေါ့နော
်ပြည်ပခါတွေနေရာအနှံ့မှာဖြစ်နေတဲ့ရခိုင်ကိုပို့ပြီးအာယုံစိုက်တယ်ဆိုတာဒီလူအများကြီးထွက်သွားလို့ပေါ့နော်ဒီလူအများကြီးထွက်တဲ့အကြောင်းကလည်းရခိုင်မြောက်ပိုင်းမှာလက်နက်ကင်အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့အခြေအနေတွေရှိပါတယ်နော်အဲ့တော့တခြားနေရာတွေမှာလည်းဒီဥပမာရှမ်းမြောက်တို့ကချင်ပြည်နယ်တို့မှာလည်းလက်နက်ကင်အကြမ်းဖက်မှုတွေရှိပါတယ်အဲ့တော့အဲ့ဒီနှစ်ခုကဘလို့ကွာခြားလဲမသိဘူးခင်ဗျာ
2019တိုက်ခိုက်မှုမဖြစ်ခင်မှာကြာလို့ရှင်ကြတော့ဒီရခိုင်ပြည်နယ်မှာလည်းလူခွင့်ရေးချိုးဖောက်မှုတွေရှိရဲအဒီအရှေ့မြောက်ပိုင်းပေါ့နော်မြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာရှိတဲ့ပြည်ပခါတွေမှာလည်းလူလူခွင့်ချိုးဖောက်မှုရှိတာပေါ့နော်များသောအားဖြင့်တော့ဒီဟာတိုက်ပွဲတွေဖြစ်နေတဲ့ခါကျတော့ဒီအရှေ့မြောက်ပိုင်းမြန်မာနိုင်ငံမြောက်ပိုင်းအရင်ပြောမယ်ပေါ့နော်အဲ့မှာကျတော့သူရဲ့လူခွင့်ရေးချိုးဖောက်မှုပုံစံပို့ပြီးတော့ဒီစစ်ပွဲကာလအတွင်းမှာဖြစ်တဲ့လူခွင့်ရေးချိုးဖောက်မှုပုံစံလေးပေါ့နော်ဥပမာတိုက်ပွဲဝင်တွေအချင်းချင်းမှာတိုက်ကြတဲ့ခါမှာပေါ့နော်မြန်မာစစ်တပ်ကရောဒီဘက်တခြားတိုင်းသားလက်နက်ကိုင်စစ်တပ်လေးရောပေါ့နော်အဲ့ဒီအချိန်မှာသူတို့တိုက်ရွာသူရွာသားလေးပေါ့အဲ့မှာရှိတဲ့ဒေသလူတွေကခံရပြည်သူတွေရဲ့ခွင့်ရေးချိုးဖောက်မှုတွေကကျတော့ရှင်ဒီစစ်ပွဲနဲ့သက်ဆိုင်တဲ့ဟာမျိုးပေါင်းမှာပေါ်တာဆွဲခံရတာမျိုးလေဒီငေးမြုံပိုင်းကိစ္စမျိုးလေဒါမှမဟုတ်လို့ရှင်ဒီအတမအကျင့်ခံရတဲ့မှုလေပေါ့နော်အဲ့လိုမျိုးအရာလေးကပို့ပြီးတော့အများတာပေါ့နေ့စဉ်နေ့တိုင်းသူတို့ကြုံရတယ်ပေါ့နော်ဒါပေမဲ့ရခိုင်မှာကြာရှင်ဒီ2019အရေးကိစ္စမဖြစ်ခင်2012မဖြစ်ခင်เนี่ยအရင်ကြီးကနေပြီးတော့ပေါ့နော်ဒီမွတ်စလင်တွေကြုံတွေ့နေရတာကြာရှင်ပို့ပြီးတော့ဒီချောက်သွားလို့မရဘူးပေါ့တနေရာသွားလို့မရဘူးဒီပညာရေးစီးပွားရေးနဲ့ပတ်သက်ပြီးရွှေမော်နော်သူတို့အခွင့်အရေးတန်းမျိုးမရဘူးပေါ့နော်ဒါမှမဟုတ်အဲ့လိုပြောလို့ရခိုင်မျိုးလေးမှာလည်းဟိုပို့ပြီးတော့ကောင်းမွန်တဲ့ဟာမျိုးရနေတာမျိုးတော့မဟုတ်ဘူးပေါ့နော်ဒါဒီပြည်နယ်တစ်ခုလုံးကစည်ရဲမွေးတည်တဲ့အခါကျတော့သူတို့မှာပညာရေးကျန်းမာရေးလူမှုရေးအကုန်လုံးကတော့နှိမ့်ကြပါပေါ့နော်ဒါပေမဲ့ဒီမွတ်စလင်တွေကျတော့ဘာပို့ပြီးတော့အခက်အခဲရှိလဲဆိုတဲ့အခါကျတော့သူတို့ကဒီ permission တွေအများကြီးလိုရတယ်ဒီခွင့်ပြုချက်တွေအစစ်အစနဲ့ဆွဲဟာကြာဒါပို့ပြီးတော့ခက်ခဲရပေါ့ဒါပေမဲ့ဒီအခုကိစ္စမှာကြာ2019မှာကြာလို့ရှိရင်ဒီဒဇုတစ်ဖွဲ့တော့ပေါ့နော်သူလေဒီအာစာဆွဲလက်နက်ကင်ဖွဲ့နေပြီးရွှင်ဒီအစိုးရစတန်နဲ့ဟိုရဲဌာနတွေပေါ့နော်တိုက်ခိုက်တယ်အဲ့ဒါမျိုးဖြစ်တဲ့အခါမှာအဲ့ဒါကိုနှိမ်နင်းတဲ့အခါမှာစတန်ကြာတော့ပေါ့နော်အလုံးရင်းနဲ့ပေါ့နော်အဲ့လိုလုပ်တယ်ဒါပေမဲ့မတူတာတကူอ่ะဗောနော်တခြားနေရာလေးမှာလည်းလုပ်ပြင်မဲ့ဥမာကချင်နဲ့တိုက်တယ်ပြင်မဲ့လည်းကချင် KI ကတိုက်လို့ဆိုပြီးအရှင်ကချင်လူမျိုးစုတစုလုံးကိုနှင်ထုတ်လိုက်တာမျိုးဒီတိုက်ထုတ်တာမျိုးမရှိဘူးဗောနော်ဒီမှာကျတော့ဒီအာစာဖွဲ့ရတိုက်တာနေပဲဒီလူမျိုးတစုလုံးဗောနော်အကုန်အတင်းကျပ်တွန်းထုတ်လိုက်တယ်လို့ဖြစ်တယ်ဟာအဲ့ဒီနှစ်ခုကကွာမယ်လို့ထင်တယ်ဗောနော်အဲ့ဒါကြောင့်မလို့လည်းနိုင်ငံတကာကဗောမြင်တဲ့အမြင်ကကွာတယ်လို့မြင်ပါတယ
်ဒီပရိပခါတွေဗောနော်ဖြည့်ရှင်းမှုအတွက်ဘလို့လက်တွေ့ကြတဲ့ချင်းကဲလှုပ်ဆောင်မှုမျိုး အကြံပေးခြင်းပါလဲ
အခုကကြောင့်နိုင်ငံတကာကြောင့်လည်းတစ်ဖက်တစ်ခါလေကြောင့်လည်းသူတို့လည်းတင်းချက်လည်းမရဘူးပေါ့နော်အပြည့်စုံမရအောင်မြေပြင်ချင်းတွေပေါ့ဘာလို့လဲဆိုတော့မြန်မာဆိုရပါကလည်းဒီဘက်ကိုမသွားတွန့်ခွင့်မပေးထားရရှိရပါတော့အခုကအချင်းချင်းတစ်ဖက်နဲ့ကျမကြားအနေနဲ့ပေါ့နော်မြင်ရကြတော့ဒီနိုင်ငံတကာကြောင့်လည်းဒါဖြစ်နေတယ်ဒါဖြစ်နေတယ်ဆိုတဲ့ဟာမျိုးပေါ့နော်အတင်းပြောနေတယ်တစ်ဖက်မှာကြောင့်လည်းပြည်တွင်းကကြောင့်လည်းမဖြစ်ပါဘူးလုံးဝမဖြစ်ပါဘူးဆိုတဲ့ဟာမျိုးပြောနေတယ်ပေါ့နော်အဲ့ဒါကဘာလို့လဲဆိုတော့ဒီအချင်းချင်းမြေပြင်ချင်းတွေပေါ့မသွားပဲနဲ့တစ်ဖက်ဟိုမြေပြင်ချင်းတွေပေါ့နော်မသွားပဲနဲ့ဒါတွေဖြစ်နေတယ်ဆိုတာပြောတဲ့ဟာကြောင့်လည်းခက်တယ်မဖြစ်ဘူးဆိုတာညင်းဖို့လည်းခက်တယ်ပေါ့နော်အဓိကကြောင့်ရှင်ဒီနေရာကိုဖွင့်ပေးပြီးတော့ပေါ့နော်အဲဒီလွတ်ဗက်လိုက်မှုကင်းတယ်ပေါ့နော်လွတ်လွတ်လပ်လပ်ဆိုဆုံးစမ်းစစ်ဆေးမှုတွေပေါ့နော်လွတ်လွတ်လပ်ဟာလေသွားခွင့်ပေးရမယ်လို့ထင်တယ်မဟုတ်လို့ရှင်ညာအခုလိုပဲပေါ့နော်တစ်ဖက်နဲ့တစ်ဖက်ကလည်းဖြစ်တယ်ဆိုပြီးတော့ပြောတယ်တစ်ဖက်လည်းမဖြစ်ဘူးဆိုရဲပြောတဲ့ဟာမျိုးပို့ပြီးတော့ပြဿနာလေးပို့ပြီးတော့ကြီးထွားစရာပေါ့နော်မင်းတို့ဒီဖြစ်နိုင်တယ်ဆိုလို့ရှင်ပေါ့တည်င်းချက်လည်းတော့အရေးကြီးပါပေါ့နော်ဘာလို့မဆိုဒီမူဝါဒချမှတ်မယ်ဘာညာမူဝါဒချမှတ်မယ်ဆိုလို့ရှင်ပေါ့ဘယ်ကောင်းဆောင်မဆိုပေါ့နော်ဒီတည်င်းချက်လည်းရရှိဖို့အရေးကြီးတဲ့ကြောင့်မလို့အခုချိန်နေရာဘာဖြစ်တဲ့နယ်ဆိုတာတဲ့ပေါ့နော်ဒီနေရာလေးကိုသွားခွင့်ပြုလိုက်ရင်တော့ပို့ပြီးတော့ပေါ့နော်တည်လာနိုင်မယ်ပေါ့နော်အဲ့လိုမျိုးတော့ထင်ပါတယ
်လူအခွင့်ရေးကော်မရှင်နာမင်းကြီးဇာယီအယ်ဟူဆိုင်ကမြန်မာနိုင်ငံအစိုးရကိုဒီ ICC မှာတရားစွဲနိုင်အောင်လုပ်ဖို့တိုက်တွန်းပါတယ်
ဒါတော့ဒီလိုလေတိုက်တွန်းတာဆိုမဲ့သူကဒီလိုပေါ့နော်မြန်မာ ICC ပေါ့နော်ဒီ ICC ကဖွင့်မယ်ပေါ့ဖွင့်မယ်ဆိုလို့ရှင်ကြတော့နိုင်ငံကခုံရုံးဖွင့်မယ်ဆိုလို့ရှင်အချက်နှစ်ချက်ပေါ်မှာမှသူကနိုင်ငံကခုံရုံးဖွင့်မယ်ဆိုလို့ရှင်အဲ့ဒီနိုင်ငံပေါ့နော်သူအရေးယူမယ်နိုင်ငံကဒီ State Party to the Rome Statutes ပေါ့ဒီ Rome Statutes ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့ဝင်ဖြစ်ရမယ်ပေါ့နော်အဲ့ခါကျတော့မြန်မာအဲ့လိုမှသာ ICC ကသူ့ဘာသာ ICC ကဟိုဖွဲ့လို့ရမယ်ပေါ့နော်ဒီတိုင်းဝင်လို့ရမယ်ဒါပေမဲ့မြန်မာနိုင်ငံကလက်မှတ်မထိုးထားဘူး ICC ကိုလက်မှတ်မထိုးထားတဲ့အခါကျတော့ဟို Rome Statute ကိုလက်မှတ်မထိုးထားတဲ့အခါကျတော့ ICC ကတိုက်ရိုက်တန်းဝင်လို့မရဘူးဒါပေမဲ့နောက်တစ်ချက်ရှိတယ်အဲ့ဒါကြောင့် UN Security Council ပေါ့နော်ဒီကုလသမဂ္ဂလုံခြုံရေးကောင်စီပေါ့အဲ့ဒီကနေပြီးတော့သွားလို့ရတယ်ဒါပေမဲ့လည်းကုလသမဂ္ဂမှာတရုတ်နဲ့ရုရှားရဲ့အနေအထားအကြောင်းမလို့ပေါ့နော်မြန်မာသူတို့မှာဗီဒီယိုအာဏာရှိရတဲ့အကြောင်းမလို့မြန်မာနိုင်ငံတွေရော ICC ဝင်မှုအခြေအနေရပေါ့နော်လက်တလောမှာတော့ခံအောင်မယ်လို့တော့ထင်တယ်ပေါ့နော်အဲ့လိုမျိုးဟိုဝင်မှုမလွယ်ဘူးပေါ့အမှန်တိုင်းပြောရင်တော့ form သူကနောက်ဆုံးညဂျန်နိုဆိုက်တို့ဘာလို့ဆုံးဖြတ်တာကြတော့ ICC ရပဲဆုံးဖြတ်တာဟုတ်အဲ့လိုမျိုးခုံရုံးနေရာဆုံးဖြတ်တဲ့ခါကျတော့ခုံရုံးကဝင်လို့မရဘူးဟိုဖွဲ့လို့မရအောင်ဆိုခုံရုံးဖွဲ့လို့မရအောင်ဆိုရင်ဟာကြောင့်အရေးယူသွားတော့လည်းနဲ့ရောက်ခတ်မယ်ပေါ့နော်ဒါပေမဲ့တစ်ခုတော့ရှိတယ်ဘာလဲဆိုရင်အဲ့ဒီလိုမြန်မာနိုင်ငံကခုံရုံးနေရာအရန်ချိန်ကြပြီးမှလည်းဟိုဖြစ်တာမျိုးရှိတယ်ပေါ့နော်ဥမာဘော့စနီးယားရဘညာဆိုလည်းတိတ်မကြခင်ကမှလုံနိုင်တယ်အဲ့လိုမျိုးအချိန်ကြာကြီးချိန်မှတကယ်တစ်ချိန်ချိန်မှပေါ့နော်ဒီတရုတ်နဲ့ရုရှားကကိုယ့်ဘက်မှာမရှိတော့ဘူးဆိုရင်တော့ဒါကတော့ခုံရုံးနေဖြစ်လာနိုင်တယ်ပေါ့နော်အဲ့လိုမျိုးပြောတ
ာ Yeah အခုဟို genocide တို့ ethnic cleansing တို့ဆွဆွဲနေတဲ့ဟာကိုကြတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဗာပြောခြင်းလည်းမရှိဘူ
း။အခုဒါတော့တော်တော်နိုင်ငံတကာမှာလေဒီအစိုးရတွေနဲ့ဒီကုလသမဂ္ဂတွေပေါ့နော်တုံးတာကြတော့သူ ethnic cleansing လို့တုံးတယ်ပေါ့မြန်မာဒီ American နာမှာ ethnic cleansing လို့တုံးတာ။ဘာလို့ ethnic cleansing လို့တုံးတာလဲဆိုရှင် ethnic cleansing ကဟိုအမှန်တော့တရားဟိုသူကကျမတိတ်ခါပိုင်းရပါတော့ဒီတိတ်ခါပိုင်းဆိုင်ရာအရာ၃နဲ့စကလုံးမျိုးဖြစ်တယ်ပေါ့နော်သူ့မှာဥပဒေအရာနိုင်ငံတကာဥပဒေမဟုတ်ဘူးသူကနိုင်ငံတကာဥပဒေနဲ့ဒီနိုင်ငံတစ်ခုဒီ ethnic cleansing ဖြစ်လို့ဟိုနိုင်ငံခုံရုံးမှာတရားစွဲတဲ့ဟာမျိုးလုပ်လို့မရဘူးပေါ့နော်ဘာဖြစ်လို့ဆိုတော့ဥပဒေမဟုတ်ဘူးပေါ့နော်သူက morally ပေါ့ morality တိတ်ခါပိုင်းဆိုင်ရာအရာအချင်းတိတ်ခါပိုင်းဆိုင်ရာအရာပြောတာမျိုးပေါ့နော်အဲ့ဒါမျိုးဖြစ်တယ်အဲ့ဒါဒါပေမဲ့ဒီနိုင်ငံတကာကလည်းကျွန်တော်ဆိုင်ဆွဲဟာပေါ့နော်တုံးနေဟာလူမျိုးသုံးတက်ဖြတ်မှုဆိုတဲ့ဟာကိုတုံးနေဟာလည်းအရန်ကိုသတိထားပြီးတုံးနေပေါ့နော်တော်တော်များလည်းသတိထားပြီးတုံးမရတာပေါ့ဘာလို့လဲဆိုတော့ဥပဒေပိုင်းဆိုင်ရာလေးဖြစ်နေတဲ့အတွက်ကြောင့်မို့လို့ကျမတို့ကကျွန်တော်ဆိုင်လို့ပြောမယ်ဆိုရင်တက်တည်ပြဖို့အရန်အများကြီးလိုတယ်ပေါ့ဥပမာဒီတရားဝင် UN မှာလှုပ်ထားတဲ့အတိမတ်ပြုထားတဲ့ပေါ့နော်အတိမတ်ပြုထားတဲ့ကျွန်တော်ဆိုင်ဆိုလို့ရှိရင်လည်းပေါ့နော်သူကတက်ဖြတ်မှုပေါ့နော်ဒီမဟုတ်ဘူးကျမတို့နိုင်ငံသူတွေတော်တော်များများလူမျိုးသုံးတက်ဖြတ်မှုဆိုလို့ရှင်လူတွေအကုန်လုံးတက်လိုက်တာပေါ့နော်အကုန်လုံးတက်အဲ့လိုမျိုးသူကဥပဒေကြောင့်ရှင်အကုန်လုံးတက်เสียမလို့ဒစိမ့်တစ်ပိုင်းဖြစ်စီပေါ့နော်အကုန်လုံးဖြစ်စီပေါ့နော်ပြီးလို့ရှင်နောက်တစ်ခုကကြောင့်ရှင်သူကဒီလူမျိုးတစ်မျိုးဖြစ်တည်မှုတွေကိုဖျောက်ဖျက်တာကြီးလဲပါတာပေါ့နော်တက်တာတင်မဟုတ်ဘူးပေါ့ပြီးတော့နောက်တစ်ခုအဲ့မှာအဓိကနိုင်ငံတကာခုံရုံးနေမှာလေပေါ့နော်ဒီအပြစ်ချမှတ်တဲ့ခါမှာဒီပေါ်ထုတ်တဲ့ခါမှာအဓိက အခက်ခဲပေါ့နော်စင်ခေါ်မှုကကြာရှင် intent ပေါ့နော်ဒီဒါဒီစိတ်လိုလဲရနဲ့လောက်တာမျိုးပေါ့နော်ရည်ရွယ်ချက်ရှိရှိနဲ့လောက်တယ်ဆိုတဲ့ဟာမျိုးအဲ့ဒါမျိုးတက်တည်ပြဘွားကြတော့ခက်တာပေါ့နော်အဲ့ဒါကြောင့်မလို့လဲတော်တော်များများ genocide ဆိုတာသုံးမွားပေါ့နော်အရန်ဟိုသတိထားကြတာလို့မြင်နေပေါ့နော်ဒါပေမဲ့လည်း ethnic cleansing ပေါ့အဲ့ဒါကြတော့ဟို moral value ရပေါ့ဒါကျင့်ဝတ်ပိုင်းဆိုင်တိတ်ခါပိုင်းဆိုင်ရဂီယူဆိုင်တယ်ပေါ့နော်အဲ့လိုမျိုးအတိတ်ပဲမျိုးပြောတာပေါ့နော်ဒါပေမဲ့ခြုံမြောက်ပြောမယ်ဆိုရင်တော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စတွေရောဒီတခြားမြောက်ပိုင်းပေါ့နော်မြန်မာပြည်မြောက်ပိုင်းမှာဖြစ်နေတဲ့ကိစ္စတွေရောအားလုံးကဒီ crime against humanity ပေါ့လူအမ်ဒီ
လ
ူသားတို့ပေါ့ကျွန်းလုံးနဲ့ရာဇဝမှုတွေပေါ့နော်အဲ့လိုမျိုးလို့ပြောလို့ရတာပေါ့နော
်ဟုတ်ကဲ့ပါဘာတိအခုလိုလာရောက်ဖြည့်ကြပြီးတဲ့အတွက်ကျေးဇူးတင်ပါတယ်
ကျေးဇူးတင်ပါတယ်